စကိုင်းတိုင်းနဲ့မကွေးတိုင်းအပါအဝင်နိုင်ငံတဝန်းပြည်နယ်တိုင်းအသီးသီးကမြို့နယ်40နီးပါးကိုစစ်အုပ်ချုပ်ရေးကြီးညာထားတယ်လို့စစ်ကောင်စီကမနေ့ကထုတ်ပြန်လိုက်ပါတယ်စစ်ကောင်စီကတော့တရားဥပဒေစိုးမိုးရေးနဲ့နယ်မြေလုံခြုံရေးအတွက်ထုတ်ပြန်လိုက်တာလို့ပြောပါတယ်။ဒါပေမဲ့တစ်ဖက်မှာလည်းအဲ့ဒီဒေသတွေမှာတိုက်ပွဲတွေပိုပြင်းထန်လာနိုင်တယ်လို့ဒေသခံတွေနဲ့နိုင်ငံရေးလှိလာသူတွေကပြောပါတယ်။ဒီအကြောင်းနဲ့ပတ်သက်ပြီးဆက်သွယ်စုံစမ်းထားတဲ့ကိုရန်နိုင်ကပြောပြပေးပါမယ်ခင်ဗျာ
။မြန်မာနိုင်ငံတော်ကစစ်ရေးပဋိပက္ခတွေဖြစ်ပေါ်နေတဲ့ပြည်နယ်တိုင်းဒေသကြီးတော်များများကမြို့နယ်ပေါင်း38မြို့နယ်မှာစစ်ကောင်စီကစစ်အုပ်ချုပ်ရေးမာရှယ်လောဥပဒေကိုမနေ့ဖေဖော်ဝါရီ2ရက်နေ့နေ့စွဲနဲ့ထုတ်ပြန်လိုက်ပါတယ်။စစ်ကောင်စီတပ်တွေနဲ့ဒေသခံပြည်သူကာကွယ်ရေးတပ်ဖွဲ့ PDF တွေကြားတိုက်ပွဲတွေနေ့စဉ်လိုလိုဖြစ်နေတဲ့သကိုင်းတိုင်းက17မြို့နယ်၊ချင်းပြည်နယ်က9မြို့နယ်၊မကွေးတိုင်း KP နယ်၊ပဲခူးတိုင်းက9မြို့နယ်စီနဲ့ကယားပြည်နယ်က4မြို့နယ်ပါဝင်တင်းစားရီတိုင်းက2မြို့နယ်တို့မှာစစ်အုပ်ချုပ်ရေးထုတ်ပြန်လိုက်တာဖြစ်ပါတယ်။အဲ့ဒီမြို့နယ်တွေမှာစစ်အုပ်ချုပ်ရေးကြီးညာလိုက်တာနဲ့ပတ်သက်ပြီးတော့သကိုင်းတိုင်းတွင်းကဒေသခံ CDM ဝန်ထမ်းတဦးကတော့ VOA ကိုအခုလိုပြောပါတယ်
တကယ်တော့အစအလေကစေအုပ်ချုပ်ရေးအတိုင်းဒီထက်လည်းပိုပြီးစိုးစရာမရှိတော့ဘူးဒီထက်လည်းပိုပြီးကျန်းစရာမရှိတော့ဘူးအဲစေအုပ်ချုပ်ရေးကြီးညာရင်တခုခုများထူးသွားမလားအထူးသဖြင့်ကတော့သူတို့ရဲ့ထောက်ခံသူတွေပေါ့ဟာစေအုပ်ချုပ်ရေးကြီးညာလိုက်ပြီးဆိုတော့အမြင်ကအားတက်သွားပွားချတော့မယ်ဟိအပါအနှက်တော့မယ်ဘာမှတော့ထူးခြားသွားတဲ့အချက်တော့မဟုတ်ပါဘူးအဲ့ဒီကာလုံအစည်းအဝေးရာသူအစည်းအဝေးရလက်တခုအဖြစ်နဲ့ဒါတရားဝင်စာထုတ်လိုက်တာပေါ့နော်
နိုင်ငံရေးလေးလာသုံးသက်သူတဦးဖြစ်တဲ့ဒီဘောမြို့နယ်ပြည်သူ့လွှတ်တော်အမတ်ဟောင်းဦးရဲထွန်းကတော့စစ်ကောင်စီဘက်ကအဲ့မြို့နယ်တွေမှာစစ်အုပ်ချုပ်ရေးကြီးညာတာရဲ့အဓိကအချက်ကလုံခြုံရေးကိုစိုးရိမ်တာကြောင့်ဖြစ်တယ်လို့ဆိုပါတယ
်။သူတို့အလစ်အငိုက်သူတို့တိုက်ခိုက်ခံရတာတွေမခံရအောင်လို့လုပ်တယ်လို့ကျွန်တော်မြင်တယ်။အဲ့မှာရဲစခန်းတွေပါလို့မြို့ထဲမှာဝင်ပြီးတာတို့အဲ့ဘာလို့ဒီနောက်တစ်ခါမြို့နယ်အုပ်ချုပ်ရေးမှုရုံးတွေအထာနာဆိုင်ရာဝန်ထမ်းတွေပေါ့နော်အစည်းအဝေးတွေပါလေလုပ်နေတဲ့အချိန်မှာအာဒီဆိုင်ကယ်တွေပါလေနဲ့အဲဖြည့်သွားပြီးတော့ပြစ်ခတ်တာတွေအဲအဲ့လိုဟာမျိုးတွေချီတွေ့ရတော့အဓိကကတော့သူတို့အဲဒီအလဲငိုက်အတိုက်ခံမခံရရေးပေါ့နော်အဲ့ဒီအတွက်လုပ်တယ်လို့ကျွန်တော်မြင်တယ
်စစ်ကောင်စီဘက်ကတော့လုံခြုံရေးတရားဥပဒေစိုးမိုးရေးနဲ့နယ်မြေအေးချမ်းရေးတွေကိုပို့ပြီးတော့ထိထိရောက်ရောက်လုပ်နိုင်ဖို့အတွက်စစ်အုပ်ချုပ်ရေးကြီးညာတာဖြစ်တယ်လို့ထုတ်ပြန်ချက်ထဲမှာဖော်ပြပါတယ်။ဒါမဲ့လည်းတစ်ဖက်မှာလည်းစစ်အုပ်ချုပ်ရေးကြီးညာလိုက်တဲ့အတွက်အဲ့ဒီဒေသတွေမှာတိုက်ပွဲတွေပိုဖြစ်လာနိုင်တယ်ဆိုတဲ့ကမ္ဘာချက်တွေလည်းရှိလာနေပါတယ်။အဝေးတိုင်းတွင်းကဒေသခံပြည်သူကာကွယ်ရေးတပ်ဖွဲ့ဝင်တဦးပြောတာကတော့
ကျွန်တော်တို့ဥက္ကန်ဒေါ်လန်ချက်ကအားကောင်းလာပြီဆိုတော့လေ။အဲစစ်ကောင်စီကိုရှင်ရှိတဲ့နေရာမှာတိုက်ကြခိုင်ကြတော့မယ်အနေထားဆိုတော့တိုက်ပွဲတွေကတော့မလွတ်မပြေဖြစ်လာမှာဗျ။ဟိုကျွန်တော်ထင်တာတော့သူတို့ကတော့ထိုးစစ်ဆင်မှုထဲပေါ့နော်ခံစစ်ပြင်းတဲ့အနေထားကိုပဲမြင်ရတယ်ပေါ့။ပြီးလို့ရှင်တော့အမ်ဒီမြို့နယ်တွေပေါ့မတ်တီပိတ်ကျင်တဲ့သဘောရှိတယ်ထင်တယ်ကျွန်တော်ထင်ရတာလေ။အမ်ဒီမမထန်ထန်ပြန်ပြီးတော့ငါတို့ကတော့တုတ်ပြန်လုပ်မယ်ဆိုတာမျိုးပေါ့နော်
။အခုစစ်အုပ်ချုပ်ရေးကြီးညာလိုက်တဲ့ဒေသတွေမှာရှိတဲ့တိုင်းမှုတွေအနေနဲ့အုပ်ချုပ်ရေးနဲ့တရားစီရင်ဆိုင်ရာမာရှယ်လောလို့ခေါ်တဲ့စစ်အုပ်ချုပ်ရေးအာဏာကိုကျင့်သုံးနိုင်တယ်လို့စစ်ကောင်စီတွင်မူဒုတိယဗိုလ်ချုပ်ကြီးအောင်လင်းတွင်အမိန့်နဲ့ထုတ်ပြန်ထားပါတယ်။ဒါနဲ့ဆက်ဆက်ပြီးဖြစ်လာနိုင်တဲ့အခြေအနေကိုတော့ဥယျာထုံးကအခုလိုပြောပါတယ
်။ဒီကတည်းကဒီကံတင်ကြမှုတွေလုပ်ပါပေါ့။ဥပမာအဲထိုင်ကယ်လူမျိုးရောက်မတီးရဆိုတာမျိုးပေါ့နော်။ဒါမှမဟုတ်လည်းထိုင်ကယ်မတီးရဆိုတာမျိုးပေါ့နော်။ရဗန္နနာရနေဗန္နနာမထွက်ရဆိုတာမျိုးပေါ့။ပို့ပြီးတော့အခြားနေရာတွေထဲဆိုင်ပို့ပြင်းထန်တဲ့အထုပ်ရေးစည်းကမ်းတွေပြင်ဆင်ရမှာပေါ့။
အခုလိုမျိုးစစ်အုပ်ချုပ်ရေးကြီးညာလိုက်တဲ့အတွက်အဲ့ဒီမြို့နယ်တွေမှာအရသာအုပ်ချုပ်ရေးပြတ်သွားပြီဆိုတာကိုစစ်ကောင်စီဘက်ကဝန်ခံလိုက်တာဖြစ်တယ်လို့သခိုင်းတိုင်းဒေသခံကတော့ပြောပါတယ်
။ဘာရီဆက်ဖြစ်လာနိုင်လို့ဆိုကျွန်တော်တို့ကစစ်အုပ်ချုပ်ရေးဖြစ်တဲ့အတွက်အရသာအုပ်ချုပ်ရေးစနစ်ပြတ်သွားပြီပေါ့။အဲ့မှာစိတ်ဝင်စားစရာကောင်းလာတာကအဲ့ဒီနေရာမှာအစားထိုးမဲ့စစ်အုပ်ချုပ်ရေးရောတကယ်အသက်ဝင်မှမလားဆိုတာစဉ်းစားစရာဖြစ်လာတယ်။ဘာဖြစ်လို့လဲဆိုတော့ပြီးတဲ့အတိုင်းပဲစစ်တပ်ရဲ့အင်အားကဒီမြို့နယ်30ကျော်ကိုအကုန်လုံးလက်တံရှည်ရှည်နဲ့အုပ်ချုပ်နိုင်လောက်အောင်သူတို့မှအင်အားရှိရလားအင်အားရှိခဲ့ရင်ရောဘလူနီးနဲ့အုပ်ချုပ်မှာလို့ဆိုတာသူတို့ရဲ့စိန်ခေါ်မှုဖြစ်လာလိမ့်မယ်အဲ့ကြဘာပဲလုပ်မအောင်ဆိုတော့စစ်ဘက်တိုင်မှာပေါ့နော်ထုံးစံအတိုင်းပဲဒီရွာတွေကိုမီးရှို့မယ်ဒါလူရက်မယ်အဲတတ်ဖြတ်မယ်စစ်ရေးကတော့ပိုးမြင့်လာဖို့ပဲရှိပါတယ်ပိုးနှိမ့်သွားဖို့မရှိပါဘူးစေဝန်စားစရာကောင်းတာတော့ရက်သားအုပ်ချုပ်ရေးပြက်ပြီဆိုတာသူတို့ဝန်ခံလိုက်တဲ့သဘောပေါ့နော်စစ်တပ်ကလည်းအုပ်ချုပ်လာအုပ်ချုပ်ရင်လည်းသူကသူစစ်တပ်တန်ရာထဲမှာပဲတော့စစ်တပ်ဝင်ထဲမှာပဲหนีလို့ရမှာအပြင်ထွက်ပြီးတော့အုပ်ချုပ်ဖို့ဆိုတာလွယ်တဲ့ကိစ္စမဟုတ်တော့ကြတော့တိတ်ပြီးတော့အပြောင်းအလဲအကြီးတော့ရှိမယ်မထင်ပါဘူ
းမြန်မာနိုင်ငံမှာရက်သားအစိုးရကိုဖြုတ်ချပြီးစစ်တပ်ကအာဏာသိမ်းခဲ့တာဖေဖော်ဝါရီ1ရက်နေ့ကဆိုရင်နှစ်နှစ်ပြည့်သွားခဲ့ပြီဖြစ်ပြီးတော့ တိုင်းပြည်အခြေအနေဟာပုံမှန်ပြန်မရောက်သေးတဲ့အတွက်စစ်ကောင်စီကရေးပေါ်အခြေအနေကိုနောက်ထပ်6လတက်တန်းတိုးခဲ့ရသလိုနိုင်ငံတွင်းမြို့နယ်ပေါင်း300ရှိတဲ့အထက်ကမြို့နယ်ပေါင်း132မြို့နယ်ကိုလုံခြုံရေးအပြည့်အဝထိန်းချုပ်ထားနိုင်ခြင်းမရှိဘူးလို့အာဏာသိမ်းစစ်ကောင်စီဥက္ကဋ္ဌဗိုလ်ချုပ်မူကြီးမေအောင်လှိုင်ကဝန်ခံပြောကြားခဲ့ပါတယ်ခင်ဗျာ။